ကချင်ပြည်နယ်တနိုင်းဒေသကစစ်ဆောင်ရွာသားတွေကကချင်လက်နက်ကိုင်အဖွဲ့ KIO နဲ့ဆက်သွယ်မရှိသူတွေနေရရင်ကိုပြန်နိုင်တဲ့အကြောင်းမြမတပ်မတော်ဘက်ကကြေညာထားပေမဲ့လုံခြုံရေးအာမခံချက်မရှိတဲ့အခြေအနေကြောင့်မပြန်ရဲကြဘူးလို့ဘာသာရေးအသင်းတော်တာဝန်ရှိသူတွေကပြောပါတယ်မြမတပ်မတော်နဲ့ကချင်လွတ်လပ်ရေးတပ်မတော် KIA တို့ရဲ့တိုက်ပွဲကြမှာပိတ်မိနေတဲ့ရွာသား2000ခန့်ဟာတောတောင်ထဲမှာပဲနေထိုင်ရဆဲဖြစ်တဲ့အကြောင်းကချင်အမျိုးသမီးအဖွဲ့တာဝန်ရှိသူတွေကလည်းပြောပါတယ်အပြည့်စုံကတော့ VOA မြန်မာပိုင်းသတင်းတောက်နိုင်ကုန်းအိမ်ကသတင်းပေးပို့ထားပါတယ်ရှင
်ဟုတ်ကဲ့ပါမြမတပ်မတော်နဲ့ကချင်လွတ်လပ်ရေးတပ်မတော် KIA တို့တိုက်ပွဲကြပိတ်မိနေတဲ့ကချင်ပြည်နယ်တနိုင်းမြို့နယ်ကစစ်ဆောင်ရွာသားတွေအနေနဲ့မိမိတို့ရဲ့ကြေးရွာကိုပြန်ကြဖို့တပ်မတော်ကနေမနေ့ညနေပိုင်းကတနိုင်းမြို့နယ်တွင်လှည့်လည်ကြီးညာနေခဲ့ပါတယ်။တပ်မတော်ဘက်ကလည်းစစ်ဆောင်ရွာသားတွေကို KIA ကချင်လွန်းလိုင်းရဲ့တပ်မတော်နဲ့အဆက်အသွယ်မရှိတဲ့သူတွေနေရပြန်နိုင်ပြီလို့ကန့်သတ်ပြောဆိုခဲ့တာကြောင့်နေရပြန်ရည်ရွယ်ခက်ခဲတစ်ခုလို့တင်းအုပ်ဆရာဦးစံကွန်းကပြောပါတယ်
။မနေ့ကတနိုင်းမှာဒီစစ်တပ်ကားနဲ့ကြီးညာတဲ့အချိန်မှာဆက်သွယ်မရှိတဲ့လူကြီးပါညာလို့ပြောတဲ့အချိန်မှာအဲ့ဘက်မှာအားလုံးကအဆက်အသွယ်မရှိဘူးဆိုပေမဲ့အားလုံးမိသားစုဒီမိဆွေဒီပဲဖြစ်နေတော့လေတော့အားလုံးကကြောက်ပါပဲတဲ့လို့ဒီနည်းစီကံဒီဆက်ထားပြီးစင်တော့ကြောက်တယ်လေလာလာနိုင်ဖို့တော့နည်းနည်းခက်လိမ့်မယ်ချင်တယ
်ဒါအပြင်သနိုင်းခြေဆိုင်ဒေတာကုကံမှုစစ်ဆန္ဒချုပ်ဒါကစားမှုကလည်းတနိုင်းခြေဆိုင်ခရိယံဂိုင်းပေါင်းစုံသာဝန်ရှိသူတွေကိုခေါ်ယူတွေ့ဆုံပြီးစစ်ဆောင်ရွာသားတွေနေရပြန်ဖို့တိုက်တွန်းပြောဆိုခဲ့တယ်လို့ကက်တလက်တဲတော်ကဆရာတော်သာကပြောပါတယ်
အတားအဆအနေနဲ့ဆိုတော့ဒီဆယ်ဒီမှာအွန်လက်ပြည်ရာဒီရာလို့ဆက်ပြရပြီးရာအလုံးစမ်းတယ်နည်းအားလုံးလည်းရှင်းရင်းရှင်းစစ်ပြတာဖြစ်တယ်အဲအဲ့ဒါကြောင့်ဒီကနဆိုင်ရာပုံစံဒီနဲ့ပါရရေးပုံစံဒီရာတွားရပြီးတော့ဒီလိုဒီရာတွေဒီဖုန်တွေကိုရာသားတွေကျန်လာဒီဘက်အဲ့ဒါကြီးကိုလည်းနေကြတာရှိပါတယ်
တမရုံအနေနဲ့တနိုင်းမြို့တွင်စစ်ဘေးဒုက္ခသည်စခန်းဖွင့်လက်သားရှိမှမလို့လားဘူးလို့ဒါကစားမှုကပြောဆိုခဲ့ကြအောင်ဆရာတော်သာကအခုလိုပြောပါတယ
်တမရုံအနေနဲ့တော့တနိုင်းမြို့ကမှစစ်ဘေးဒုက္ခပြည်နယ်မြို့ရေပြောတော့တနည်းနဲ့ခုကြည့်ကြံလို့ပြောပါတယ
်ကချင်ပြည်နယ်တနိုင်းမြို့နယ်ကအောင်လော့ကျေးရွာစုရိယံကျေးရွာနဲ့စုရာကျေးရွာသား2000နီးပါးခန့်ဟာမြမတမရုံနဲ့ကချင်လွတ်လပ်ရေးတပ် KIU တို့အကြားပြီးခဲ့တဲ့ဧပြီလ17ရက်နေ့တုန်းကဖြစ်ပွားတဲ့စိုက်ပွဲကြောင့်နေရာကနေတင်းချောက်လာနေခဲ့တာပါဒေသတွင်းမှာလည်းနှစ်ဖက်သားတွေတိုက်ပွဲပြင်းထန်စွာဖြစ်ပွားနေစေရှင်နေကြောင်းနေရရင်းကိုပြန်ဖို့မဖြစ်နိုင်သေးဘူးလို့စစ်ဆောင်ရွာသားတွေနဲ့ဆက်သွယ်မေးမြန်းချက်ရကချင်းပြည်နယ်အမျိုးသမီးများကွန်ရက်ဖွဲ့ဝင်တောအောင်ကြာကခုလိုပြောပါတယ်
ဆုံးကနေတစ်ဖြစ်ပေါ့နော်ကျမတို့ဒီ human network ကနေတက်ပြီးရတာကတော့တက်တော့တကယ်ဒီလော်နဲ့ပေါ့နော်ပညာထားပြီးမဲ့အဲဒီရာသားကြီးကနေပြီးတော့မှသူတို့ရဲ့အတက်အမခံချက်ကိုပြီးနိုင်နေလို့မခံစားရတဲ့အတွက်ပေါ့နော်သူပြောင်းမှလာပြီးတော့မှပြန်နေနေရကြီးတော့မရှိဘူးလို့ကြည့်ကြည့်ရပါတယ်သူတို့ရဲ့လက်ရှိအခြေအနေကတော့ပုံပြီးတော့ဖြစ်ခင်းနေတယ်လို့ကျမတို့ကြည့်ရတယ်ပေါ့နော်ပြီးတော့တော့ net ထဲမှာတကူကြီးခဲ့တဲ့ site ကြီးလည်းပုံသွားပြီးအိပ်ရတာလည်းညီကြီးပေါ်မှာဖြစ်တယ်ပေါ့နော်အတက်ကြီးရင်လည်းကလေးကြီးနောက်ပြီးတော့ဒီကိုယ်ဝန်ဆောင်မိခင်ကတော့ပုံမှုပြီးတော့ပေါ့နော်ပြဿနာတွေရှိနေတယ်အဟာရပြက်လက်တာတွေဖြစ်နေသေးရတဲ့ဖြစ်နေဖြစ်နေတယ်လို့ကြားကြည့်ရတယ်
စစ်ချောင်းကျေးရွာသားတွေဟာအောင်လော့ကျေးရွာမြောက်ဘက်သောဆက်မှာစခန်းချထားပြီးနှစ်ဖက်တိုက်ပွဲတွေကြောင့်ကြောင်လာတကြားဆွတ်ပြေးလူစုကွဲနေသလိုစာဝတ်နေဆိုင်ကြီးမှာအသည့်ဒုက္ခရောက်နေပါတယ်။လက်ရှိအချိန်မှာတပ်မတော်နဲ့ KIU တို့ကြားဖြစ်ပွားနေတဲ့တိုက်ပွဲချင်းတွေကိုတော့ဘူမူကြီးစော်ကန်ကခုလိုပြောပါတယ်
။စခန်းတွေသူတို့လက်နက်ကြီးနဲ့ဌာနချုပ်ဖြစ်တာတော့ပဲရှိတယ်။စစ်ချောင်းဖြစ်တဲ့သဘောမျိုးတော့ပေါ့။ဒီကဖြစ်နေကြတာဒီစက်မှန်နဲ့နေစနိုင်းအောင်လို့အဲ့ဘက်ရဲ့နောက်ပြီးတော့လေးဆက်လေးရှိတဲ့ဘီးမော်ရွှေမော်ဒီတရရဲ့နောက်ပြီးဖာကတ်ကွန်ထဲမှာလည်းဖြစ်နေတယ်
KIO လိုင်စာဌာနချုပ်၌မန်ဂျာယာမြို့နီးဝန်းကျင်မှာတော့ဧပြီလ16ရက်နေ့ထိတပ်မတော်ကနေလက်နက်ကြီးနဲ့ပြစ်ခတ်မှုတွေရှိနေပေမဲ့တရက်ပိုင်းမှာပြစ်ခတ်မှုမရှိဘူးလို့ဗိုလ်မှူးကြီးစော်ကန်ကဆိုပါတယ်။2017ခုနှစ်မေလကစပြီးတပ်မတော်နဲ့ KIO ကြားသကြောပြန်စစ်ရေးပဋိပက္ခဖြစ်ပွားခဲ့ပြီးနှစ်ဖက်ပိုက်ပွဲကြောင့်ဒေသခံပြည်သူသသိန်းရောစစ်ဘေးတင်းရှောင်နေရပါတယ်။ KIO ဟာ SC လမ်းကြောင်းကိုလက်မခံတဲ့ပြည်တော်စုငင်းချမ်းရေးဆွေးနွေးညှိနှိုင်းရေးကော်မတီ FVNCC မြောက်ပိုင်းမဟာမိတ်ဖွဲ့ဝင်လည်းဖြစ်ပါတယ်ခင်ဗျာ။